ရှမ်းပြည်နယ်တောင်ပိုင်းမှာNCAအပြစ်ရလက်မှတ်ထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်RCSSSA နဲ့မြမတပ်မတော်တို့ကြားဆက်လက်စီးရီးတင်မာနေပြီးဟိုပုံးမြို့နယ်ကရွာသားဆယ်ဦးတနေ့ကအဖမ်းခံခဲ့ရပါတယ်။မင်းညားကတော့ကိုးဦးပြန်လွတ်လာပေမဲ့တအူးကိုဖမ်းထားစေဖြစ်သလိုအဲ့ဒီဒေတာတဝိုက်ကြီးရွာတွေကအရင်ဖမ်းဆီးထားတဲ့ရွာသားတွေကိုလည်းပြန်လွတ်မပေးသေးပါဘူး။
တောင်ပိုင်းရှမ်းပြည်တွင်ကအခြေအနေတွေကိုတော့ထိုင်းအခြေစိုက်ပြီးရေးသတင်းတောက်9ကိုအင်္ဂါစုံစမ်းတင်ပြထားပါတယ်ရှင်။ဟုတ်ကဲ့ပါ။မြမတပ်မတော်ကလည်းတရက်ကျော်ဖမ်းဆီးသိမ်းသိမ်းထားတဲ့ရှမ်းပြည်နယ်ဟိုဘုံမြို့နယ်ဂုံကုန်းကြီးရွာသားစေဦးနဲ့ကကူးဟာပြန်လည်လွတ်မြောက်လာပြီလို့ကိုယ်တိုင်ဖမ်းခံရသူဂုံကုန်းရွာသားလုံဝန်းကပြောပါတယ်။
ဒါတော့ဖမ်းဆီးဆိုင်ကမနေ
10ယောက်ဆိုကျောင်းသားကျွန်တော်သား10ယောက်ပါတယ်ကျွန်တော်သားမနေ့ကမနေ့ကင်းတော့ပြန်လွတ်တယ်6ယောက်ပြန်တယ်6ယောက်ပြန်တာ7ယောက်ပြန်လွတ်လာတော့ပြန်တာ10ယောက်ပဲပြန်တယ်ဗျ
ပြီးကြတဲ့ဩဂုတ်လ3ရက်နေ့မှာမိုင်းပြင်းဆိုင်ဆိုင်ခမရ294တပ်ကလည်းဂုံဂုံကျေးရွာကိုဝင်ရောက်လာပြီးရွာသား10ဦးကိုဖမ်းဆီးခဲ့တာပါအဖမ်းဆီးခံရသူတွေနဲ့ចောင်းသားသူကိုမနေ့ကပြန်လှုပ်ပေးခဲ့ပြီး10ဦးကတော့ကျေးရွာအုပ်ချုပ်ရေးမှူးတွေကလည်းအာမခံခဲ့လို့ညပိုင်းမှာပြန်လွတ်လာတာပါဒီအချိန်လေးကတော့ဖမ်းဆီးခံရသူလုံးဝရဲ့သမီးဖြစ်သူမတ်မော်ခန့်ကခုလို့ပြောပါတယ
်သူတို့ကဒီကတနင်္လာလာပြီးတော့အိမ်ထဲအောင်လာနိုင်ပစ္စည်းတွေလာနိုင်ကြည့်တော့ဘာမှလည်းမပြောမေးတာလည်းမရအောင်အဲ့လိုဖြစ်တယ်ချင်းသူမီးတနတ်သူမီးပဲတွေ့သားလို့သူတို့ယူသွားတာကားတစီးလိုက်ပြီးထားတယ်သူမီးငယ်ပြတဲ့ဟာဒီအရင်ခစ်ပေါ်ပေါ်ခစ်တယ်ကသူများဆောင်ထားတာရောအိမ်တိုင်းအိမ်တိုင်းရှိတယ်အဲ့လိုမျိုးတနတ်ကလူလဲ10ယောက်လောက်ဖမ်းသွားတယ်နေ့လေးကိုတတ်မှာဖမ်းသွားတယ်ချင်းအာလူကြီးတွေပေါ့ကော်မတီအဲ့လိုတတ်ထောက်ခံပြီးတော့10ယောက်လောက်ပဲလွတ်လာပေးတယ်အဲ့ဒါ
ပြန်လည်လွတ်မြောက်လာတာမရှိသေးတဲ့ရွာသားသူကိုတောင်ကြီးဘက်ကိုပို့ဆောင်လိုက်တယ်လို့ယူဆကြောင်းမှတ်မော်ခန်းကပြောပါတယ်။တမတော်ကလည်းအခုလိုရွာသားတွေကိုဖမ်းဆီးစစ်ဆေးနေမှုနဲ့ပတ်သက်ပြီးဒေသတွင်းလှုပ်ရှားနေတဲ့တောင်ပိုင်းရှမ်းပြည်တမတော် RCSS SSC နဲ့တမတော်တို့ကြားဖြစ်ပွားခဲ့တဲ့စစ်ရေးသင်းမှမှုတွေနဲ့သက်ဆိုင်တယ်လို့ RCSS ရဲ့တောင်ကြီးဆက်ဆံရေးယူတာဝန်ခံသူ့ဘူမူကြီးဆိုင်ဦးကပြောပါတယ်
။အရင်ကနာမခုတ်မှဖြစ်တဲ့ပတ်ဝန်းနဲ့ဆက်ဆံနေမှာပါနော်။ပတ်ဝန်းတဲ့ကိစ္စကိုလည်းဆက်သွယ်နေတယ်။ကျွန်တော်ဒီ RCSS ဖော်လိုက်ရှာတဲ့ပုံမျိုးမှရှိတယ်။ဒီတက်ကသူတို့ပြောတာက RCSS နဲ့ပတ်သက်တဲ့လိုက်ပြီးတော့ဖားတဲ့ပုံမျိုးမှရှိတယ်။
ဒီကရဆူရန်လ18ရက်နေ့တုန်းကဟိုဘုံမြို့နယ်ထဲမှာတောင်ပိုင်းရှမ်းပြည်သမတော် RCSS SSC နဲ့တမတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့အဲ့ဒီတိုက်ပွဲမှာမြမတမတော်ဘက်ကထိခိုက်မှုတွေရှိနေခဲ့ပါတယ်တိုက်ပွဲကြီးနန်းခုတ်ဒေသခံရွာသား10ဦးဖမ်းဆီးခံရတယ်လို့အဲ့ဒီထဲကခုနူးပြန်လည်လွတ်မြောက်လာပြီမဲ့ရွာသား3ဦးဟာပြန်လည်လွတ်မြောက်လာတာမရှိသေးသလိုတခြားဝန်းကျင်ကရွာသားတွေလည်းဖမ်းဆီးခံနေရမှုတွေရှိနေတယ်လို့လည်းသူ့ဘုံမူကြီးဆိုင်ဦးကပြောပါတယ်ဒါ့အပြင်ဇူလိုင်လ28ရက်နေ့မှာလည်းဂျိန်ဟင်းကျေးရွာမှာအရက်ဝတ်နဲ့ဈေးဝယ်နေတဲ့RCSS တပ်ဖွဲ့ဝင်တို့ကိုလည်းတမတော်ဘက်ကဖမ်းဆီးထားတယ်လို့သူ့ဘူမူကြီးဆိုင်ဦးကပြောပါတယ်။တောင်ပိုင်းရှမ်းပြည်တမတော်ဟာမြန်မာအစိုးရနဲ့ NCA ပြည်ချက်လက်မှတ်ရေးထိုးထားပေမဲ့မြန်မာတမတော်နဲ့စစ်ရေးသိမ်းမှန်နေတဲ့အခြေအနေမှာရှိနေပါတယ်။မြန်မာတမတော်အနေနဲ့တောင်ပိုင်းရှမ်းပြည်တမတော်ချီပြူရတေတာဘက်ကိုနေမြေရှင်းလင်းရေးလှုပ်ဆောင်နေမှုနဲ့တိုင်အားစိုးချက်လှုပ်ရှားမှုတွေပုံများလာတဲ့အခြေအနေကိုတော့သူ့ဘူမူကြီးဆိုင်ဦးကခုလိုဆက်ပြောပါတယ်
။ကျွန်တော်ကဒီ NCA ထိုးထားတဲ့ပြင်ပေါ်တော့နိုင်ငံရေးဆွေးနွေးပွဲမှာလည်းကျွန်တော်တို့ဘက်ကပါပြီးတော့ဝင်ပါတော့ဆွေးနွေးနေကြတယ်ပေါ့နော်။အဲဒီတလုံရှားမှုတွေကဒီနေနေလုံရှားတဲ့အချိန်မှာ3-5ဖွဲ့ကတိုက်ဖိတ်တိုက်ပြီးတော့တော်ရီနေနေလို့ကျွန်တော်တို့လည်းဖြည့်တွေ့မှုချက်ခဲ့တာပေါ့တိုက်ပွဲချက်ခဲ့တာပေါ့ဒီကိစ္စက GMCF မှာလည်းကျွန်တော်တို့တင်ထားတယ်ပေါ့နော်ခုဒီဟိုပုံမှန်ကျင်းမှာမကားပဲနဲ့တခြားမြို့မြို့နယ်တွေမှာလည်းတလုံရှားမှုတွေပုံများလာတယ်ပေါ့နော်ဒီတလနလအတွင်းမှာကျွန်တော်နေပြည်တော်ကမငင်းချမ်းပြတဲ့နိုင်ငံရေးစနစ်တွေကဆက်ဆက်မသွားနိုင်ပဲနဲ့ SC လည်းတို့ယုံကြည်မှုပြတ်ပြားစေတဲ့အချိန်လောက်ဖြစ်နိုင်တယ်ပေါ့ SC ကိုပေါ်ယုံကြည်မှုနည်းလာနိုင်တယ်ပေါ့နော်
အခုလို NCA ပြည်ရတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC နဲ့မြန်မာတပ်မတော်တို့ကြားဒေသတွင်းတိုက်ပွဲဖြစ်ပွားနေမှုတွေရွာသားတွေဖမ်းဆီးခံရမှုနဲ့ RCSS တပ်သားတွေဖမ်းဆီးခံရမှုကိစ္စရတွေဆက်လက်ဖြစ်ပွားနေတဲ့အတွက်ငြင်းချမ်းရေးခီးဆက်မသွားနိုင်ပဲ NCA ပေါ်ယုံကြည်မှုပြတ်ပြားစေနိုင်တယ်လို့လည်းသူကဆိုပါတယ်နဖက်တကြားပြိပကဖြစ်စဉ်ကြောင့်ဟိုဘုံမြို့နယ်ကျေးရွာသားတွေအနေနဲ့ဖမ်းဆီးမှုညှဉ်းပန်းနှိပ်စက်ခံရမှုတွေရှိနေတယ်လို့လည်းရှမ်းလူခွေးရဲမှန်တိုင်ဖွဲ့ကလည်းဒီကနေ့မှကြေညာချက်ထုတ်ပြန်ထားပါတယ်။အရသာပြည်သူလူထုအပေါ်မှာအစီအစဉ်ရှိရှိစနစ်တကျလူခွေးရဲချိုးပွားမှုများဆက်တိုက်ဖြစ်ပေါ်နေတာကိုရှမ်းလူခွေးရဲဘက်အနေနဲ့အပြင်းထန်ရှုတ်ချသလိုအသက်၁၂နှစ်အရွယ်ကလေးပါဝင်တမတော်ကလည်းဖမ်းဆီးထားတဲ့ရွာသား9ဦးကိုအများဆုံးလှုပ်ပေးဖို့ကိုလည်းတိုက်တွန်းတောင်းဆိုထားပါတယ်။တဖက်မှာလည်းငင်းချရေးလုပ်ငန်းစဉ်တွေခရီးပေါင်းများဖို့အတွက်အပြည့်အစုံရစေးရေးအစီလက်မှတ်ရေးသူထားတဲ့အပြည့်အစုံဖွဲ့ခေါင်းဆောင်တွေနဲ့အစိုးရငင်းချရေးကော်မရှင်ဖွဲ့တို့ကြားမနေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီကနေ့မှလည်းအပြည့်အစုံအစီလက်မှတ်မရေးထိုးနိုင်သေးတဲ့ UNSC ကညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီရဲ့နိုင်ငံရေးဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့ TBN ခေါင်းဆောင်တွေနဲ့ ညီမညင်းချမ်းရေးကော်မရှင်ကုစလဲသူနဲ့ထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးနေပါတယ်ခင်ဗျာ